မြန်မာနိုင်ငံမှာကလေးစစ်သား80ရာခိုင်နှုန်းလောက်ရော့ကျသွားတာမို့ဒီနှစ်အဲလိုညီလာခံမှာမြန်မာနိုင်ငံအတွက်ကလေးစစ်သားပြဿနာဟာရှေ့တန်းမှာရှိနေတော့ဘူးလို့ညီလာခံတယောက်သူတွေကပြောကြပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမေလ30ရက်ကနေဇွန်လ10ရက်နေ့ထိပြုလုပ်တဲ့105ကြိမ်မြောက်နိုင်ငံတကာအလုပ်ရှင်အလုပ်သမားနဲ့အစိုးရကိုယ်စားလှယ်များ3ဝန်ဆိုင်ညီလာခံကိုတက်ရောက်လာတဲ့မြန်မာကိုယ်စားလှယ်တွေမြန်မာအလုပ်သမားတွေနဲ့အလုပ်ရှင်တွေဘာတွေတင်ပြဖို့ရှိတယ်ဆိုတာကိုဒေါက်ခင်မျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။နိုင်ငံပေါင်း188နိုင်ငံကကိုယ်စားလှယ်တွေတက်ရောက်နေကြတယ်ILO ညီလာခံကိုမြန်မာနိုင်ငံကိုစားပြူတဲ့အလုပ်ရှင်အလုပ်သမားနဲ့အစိုးရကိုယ်စားလှယ်အဖွဲ့၃ဖွဲ့စလုံးကတက်ရောက်ကြတယ်လို့အလုပ်ရှင်များကိုယ်စားလှယ်ဖြစ်နဲ့တက်ရောက်လာတဲ့တွဲဖက်အထွေထွေအတွင်းရေးမှူးဦးအေးလွင်က VOA ကိုပြောပါတယ
်။အလုပ်ရှင်ကိုယ်စားလှယ်ဘက်ကတော့ကုန်သွယ်စပ်မှုအသင်းချုပ် Employer Organization ကိုစားလက်ရှိကုန်သွယ်စပ်မှုအသင်းချုပ်အနေနဲ့ကျွန်တော်နဲ့သူမြောက်တကုံစပ်မှုဆောင်ကဒုတိယဥက္ကဋ္ဌဦးစောနိုင်ပါလာပါတယ်။နောက်တစ်ခါလုပ်ငန်းရှင်အလုပ်ငန်းရှင်အားလုံးပေါ့၄ဦးပါလာပါတယ်ဆိုလို့ပေါ့။လုပ်သမားဘက်ကလည်းလုပ်သမားသမဂ္ဂတွေဖြစ်တဲ့ PCD ရန်ကဥက္ကဋ္ဌဦးမောင်မှပူးဆောင်ပြီးတော့ကိုယ်စားလှယ်ပေါင်း၈ယောက်လောက်ပါလာပါတယ်။အတူတူသမောသာသုံးသောသမတာဥက္ကရာဥစ္စာသိန်းတို့ပါလာလို့ပြရပါတယ်။အစိုးရဘက်ကတော့ဘုလိုရောစေတော့လူသောဝန်ကြီးဌာနကအမနက်ဆက်ကတရီအပြည်ရန်တွင်ဝင်ဦးမျိုးအောင်ဦးဆောင်တဲ့အဖွဲ့ပါလာပါတယ်။နိုင်ငံသားရေးဝန်ကြီးဌာနကဒုတိယနေရာမှုချုပ်ကျော်ပါလာပါတယ်။နောက်ပြီးတော့ဒီကိစ္စနဲ့ဝန်ကြီးဒေါက်တာဝန်ကြီးဦးသိန်းဆိုတဲ့အိုက်လာမယ်လို့ပြရပါတယ
်။ ILO ညီလာခံတွေမှာအရင်ကကလေးစစ်သားအရေးအာဓမလောက်အားခိုင်းစေမှုနဲ့လူခွင့်ချိုးပေါက်မှုတွေအတွက်ထူးခြားဖြစ်စဉ်တဲ့အနေနဲ့အမြဲလိုလိုထဲ့သွင်းဆွေးနွေးမှုခံရလေရှိတယ်မြန်မာနိုင်ငံကဒီနှစ်မှာတော့ကလေးစစ်သားအရေးဟာထိတ်တန့်တင်လောက်တဲ့ကိစ္စမဟုတ်တော့ဘူးလို့အလုသမားကိုယ်စားလှယ်ဖြစ်တဲ့ဦးဆောင်တက်ရောက်လာတဲ့မြန်မာနိုင်ငံအလုသမားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ်
ကျွန်တော်အရင်တော့ရှိခဲ့တဲ့ post တွေပါအတ္တမလောကပြီးကလေးစစ်သားဆိုတာကကျွန်တော်တို့ကအကုန်လုံးတော့မပြောက်သေးပေမဲ့ကျွန်တော်တို့က 80% လောက်တော့ပျောက်သွားပြီလို့ပြောလို့ရတယ်ဒါမှမဟုတ် special attention ပေါ့နော်အရင်တော့ကလို့ထူးခြားဖြစ်စဉ်တွေနဲ့ဆွေးနွေးရတယ်မှမပါတော့ဘူးကျွန်တော်တို့ရဲ့ဆိုးတဲ့နိုင်ငံတွေရှိပါတယ်ဥပမာဆိုဘင်္ဂလားဒေ့ရှ်ဆိုကျွန်တော်တို့က Rana Plaza ပြောတဲ့ကိစ္စဒီနောက်ပိုင်းမှာကလေးလူ့သမားတွေကိစ္စနောက်တစ်ခါကျွန်တော်ဖိလစ်ပီးနိုင်ငံမှာဒီလူ့သမားခွင့်ရေးချိုးဖောက်ခံတဲ့ကိစ္စဆိုတော့ဒီလိုကျွန်တော်တခြားနိုင်ငံတွေအရှိတောင်အရှာမှာဆိုရင်ကျွန်တော်တို့ရဲ့ဆိုးရနိုင်ငံနဲ့နိုင်ငံလောက်ရှိနေတဲ့အနေအထားရှိမှာကမ်ဘောဒီးယားမှာဆိုဥမာတန်းစီဒါကိုတနတ်နဲ့ပြစ်တဲ့ကိစ္စကိုရှိဘူးချီတဲ့ဆန္ဒပြတာတနတ်နဲ့ပြစ်တဲ့ကိစ္စဆိုအဲ့လိုမျိုးတွေရှိနေတော့ဒါဒီကိုသူတို့ဆွေးနွေးတော့ကျွန်တော်တို့ကဦးစားပေးအစ်မရှိတော့ကျွန်တော်ကနောက်မှရောက်သွားပါပြီ
ဒါအပြင်မြန်မာနိုင်ငံမှာအနေဆုံးလောက်ခလာစားတတ်မှတ်နိုင်တဲ့အောင်မြင်မှုတွေရခဲ့တယ်လို့လည်းပြောပါတယ်။ညီလာခံကိုအတူတက်ရောက်လာတဲ့လူသမားကိုယ်စားလှယ်တွေဟာတီးခြားဆွေးနွေးပွဲတွေကိုတက်ရောက်နေကြတာဖြစ်ပါတယ်။ဒီညီလာခံမှာနိုင်ငံတကာနိုင်ငံအတွက်အရေးကိစ္စတွေကိုတင်ပြဖို့အတွက်အချိန်9မိနစ်ပေးထားတာဖြစ်ပြီးမြန်မာအလုပ်သမားကိုယ်စားလှယ်အနေနဲ့ကြံတဲ့ပရင်းနေမနေ့ပိုင်းမှာတင်ပြခွင့်ရမယ်လို့ပြောပါတယ်။
ဘာမှဒီအနေနဲ့ကတော့ပါဦးတင်ပြကြင်လဲဆိုတော့ကျွန်တော်တို့ပေါ့နော်အကြီးကျွန်တော်လွတ်လပ်စွာသင်ပင်ဖွဲ့စည်းမှုဆိုရဲကဏ္ဍရှိမယ်ဆိုလို့ရှိရင်ဒါကိုရှိတယ်သို့တော်လဲကျွန်တော်တို့ရှိမှာတိကျလူနေနေတည်တယ်အဲ့တော့ဒါကြောင့်မို့လို့အားလုံးအနေနဲ့မြန်မာပြည်မှာပေါ့နော်ဒီလွတ်လပ်စွာသင်ပင်ဖွဲ့စည်းမှုနဲ့ပတ်သက်တဲ့ဒီစီမံချက်ကိုလုပ်ဖို့တင်ပါတယ်ဆိုတော့ကျွန်တော်တင်ပြမှာပါ
နိုင်ငံတကာနိုင်ငံနဲ့တနိုင်ငံလူနေမှုဘဝနဲ့တမိုင်းကြောင်းအခြေအနေကွာခြားမှုတွေရှိနေတာမို့နိုင်ငံတကာစံနှုန်းနဲ့တွားတဲ့အခါမှာ ILO အနေနဲ့စံနှုန်းတိုင်းအတင်းကျပ်မလုပ်ခိုင်းဖို့ပြောမယ်သူကတော့ဂျူနာ9ရက်နေ့မှာတင်ပြခွင့်ရမယ်မြန်မာနိုင်ငံကအလုပ်ရှင်ကိုယ်စားလှယ်ဦးအေးလွန်ပါ
ကျွန်တော်ပြောမယ့်ချက်လက်ဒီအထက်မှာတော့အလုပ်ခွင့်တာယာကြီးပေါ့နော်ဒီလိုခြားယူပြောပါမယ်လုပ်ခွင့်တာယာကြီးလုပ်တဲ့အခါမှာလုပ်ရှင်ကလည်းသူ့ရဲ့လုပ်ငန်းတွေအောင်မြင်အောင်လို့လုပ်ဖို့လိုသလိုလူသမားတွေရဲ့စာဝင်ကြီးကိုလည်းလူသမားတွေရဲ့ဒုက္ခနာစာကိုပြည်လျောက်ပေးဖို့လည်းစဉ်းစားပါတော့ပါတယ်။အဲ့ဒီမှာအလုပ်ရှင်နဲ့လူသမားကြားထဲမှာအတိအကျအစိုးရဆိုတဲ့အဖွဲ့ကြီးရဲ့တာဝန်ခံမှုတာဝန်ယူမှုကပိုအရေးကြီးပါတယ်။အစိုးရကနေပြီးတော့ဥပဒေအရလုပ်လို့မရဘူးဆိုတန်တက်ချက်တွေနဲ့ထိကျလာတဲ့အခါမှာစပတ်တိုက်ခေါ်တဲ့သုံးဝန်ကြီးဆွေးနွေးပွဲနဲ့ကျွန်တော်တို့ကပတ်တိုက်လို့ခေါ်တဲ့လုပ်ရှင်လူသမားတစ်ဖက်ပဲဆွေးနွေးတော့မယ်ဆိုပြီးတော့သင်ခေါ်ပြီးတော့ကျွန်တော်ဆွေးနွေးနေတဲ့နေရာကပေါ်ရှိပါတယ်။ဆိုးရဲဥပဒေကြီးကပူပြီးတော့အရေးကြီးပါတယ်။ဒါကြောင့်မလို့ဘာရောတူပါလဲဝင်ရောက်ပြီးတော့နိုင်ငံတကာမှာရှိတဲ့အလုပ်ရှင်လူသမားအရေးကြီးတွေကိုဝင်ရောက်ပြီးတော့ပါဝင်ပတ်သက်တဲ့အခါမှာအဲဒီလိုစံတုံးနေနဲ့မြန်မာနိုင်ငံစံတုံးနေတဲ့တူတာရှိတယ်လို့မတူတာရှိတယ်။tradition တွေ lifestyle တွေကွာခြားတဲ့အတွက်နိုင်ငံတကာစံနှုန်းနဲ့တွားတဲ့အခါမှာအဲလိုကနိုင်ငံတိုင်းကိုဟောအသိအရမှဒီလိုလုပ်ရမယ်လို့ပြောလို့မရဘူးဆိုတဲ့အကြောင်းကိုလည်းရန်ကုန်ကအားရစကိုယ်စားလှယ်ကိုလည်းတတိယပြောခဲ့ပါတယ်ကျွန်တော်ပြောမယ့်နေ့မှာလည်းအဲ့ဒါလေးကျွန်တော်ထည့်ပြောပြီးဖြစ်ပါပါ
ဒီနှစ်အတွက် ILO ညီလာခံရဲ့ဦးတည်ချက်က Global Decent Work ဖြစ်ပါတယ်ညီလာခံတက်ရောက်လာသူတွေဆွေးနွေးတဲ့အကြောင်းအရာတွေကအဆုံးဖြစ်ပြီးအလုသမားတွေနဲ့အလုရှင်တွေဆင်ဆက်မပြတ်ကောင်းမွန်စေဖို့လိုအပ်တဲ့အချက်တွေလူမှုအခွင့်အရေးမဆုံးရှုံးအောင်ကာဝယ်ပေးမယ့်အချက်တွေ Lumu ye, Pinyai, Jamma yene, Siwai, Pubon, Samanime, Chedrigo, Sunri Jada, Pipare.